ညီမရေတက်လာခံဌာနမှအတုံးပြုတဲ့ဆိုနာစနစ်ရောင်းချပေးခဲ့တဲ့စင်ကာပူကုမ္ပဏီနဲ့ဝန်ထမ်းအုပ်ကိုစင်ကာပူတရားရုံးကဒီကနေ့ပဲတန်ငွေချမှတ်ဖို့ဆုံးဖြတ်လိုက်ပါတယ်။စင်ကာပူအခြေစိုက်ဟိုက်ဒရိုနက်ကုမ္ပဏီနဲ့အဲ့ဒီအချိန်ကဝန်ထမ်းတွေဖြစ်ခဲ့တဲ့ပိုတီရယ်အာဂုစ်ကတနာနဲ့ဝူဝေအန်ဂျွန်တို့နှစ်ဦးဟာခွင့်ပြုချက်မရှိဘဲနဲ့မြန်မာပြည်ကိုတင်ပို ီဖြစ်တဲ့ဝူဝေအန်ချွမ်ကိုအမေရိကန်ဒေါ်လာ3,300နဲ့ညီညာတယ်။စင်ကာပူဒေါ်လာ4,000ခွဲနဲ့အယောင်းမန်နေဂျာပူတီရဲအာဂုစ်ကဇနာကိုစင်ကာပူဒေါ်လာ3,000ခွဲစီအတီးတီးတံခွေချမှတ်လိုက်တာပါ Hydronav Company ကိုတော့ဆိုနာစနစ်နဲ့ရေအောင်မြေပုံဆွဲတဲ့နေရာမှာအသုံးပြုတဲ့ drone ရင်မြန်မာပြည်ကိုတင်ဖို့ရောင်းချခဲ့တဲ့အတွက်အမေရိကန်ဒေါ်လာ8သိန်းကျော်နဲ့ညီညာတဲ့စင်ကာပူဒေါ်လာ1.3တရားရုံးကဒဏ်ငွေချမှတ်လိုက်တာပါ။နော်ဝေးအနိုင်ငံအခြေဆိုင် Comeback Company ကထုတ်တဲ့အတက်လိုင်းက10ပင်လယ်ရေအောက်မြေပုံဆွဲတဲ့နေရာမှာအသုံးချတဲ့ပစ္စည်းတွေကို Putire Argus Katana နဲ့ Wuwe Anjun တို့ကအင်ဒိုနီးရှားနိုင်ငံမှာအသုံးပြုမယ်ဆိုတဲ့အကြောင်းပြချက်နဲ့လိန်လယ်ဝယ်ယူပြီးတော့မြန်မာပြည်ကိုတင်ဖို့ရောင်းချခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့တာပါ။အဲ့ဒီဆက်ပစ္စည်းတွေကိုတော့အမေရိကန်ဒေါ်လာ 1.58 တန်းနဲ့မြန်မာလုပ်ငန်းတစ်ခုဖြစ်တဲ့ Light of Universe ကိုပြန်ရောင်းခဲ့ပြီးတော့နောက်ပိုင်းမှာမြန်မာရေတပ်လက်အောက်ခံဌာနကိုရောက်ရှိခဲ့တာဖြစ်ပါတယ်။ပစ္စည်းတွေကိုတော့မြန်မာနိုင်ငံကို2018ခုနှစ်ဇူလိုင်လမှာပေးပို့ခဲ့တာဖြစ်ပြီးတော့နှစ်နှစ်အကြာမှာ Hydroverse ကုမ္ပဏီရုံးကိုစင်ကာပူအာနာပိုင်တွေကဝင်ရောက်စီးနင်းရှာဖွေခဲ့တာဖြစ်ပါတယ်။